ရှင်များမင်္ဂလာပါရှင်ဒီတစ်ပတ်မှာလေယာမြင်နှင့်အခြားမြင်များတင်ဆက်ခံရမှုများပြန်လည်စစ်စစ်ရေးဘိုးကော်မတီဖွဲ့စည်းလာတာနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့မလကုံကစောင်းမရှင်အနေနဲ့အရင်အစိုးရကတာဝန်လွှဲပြောင်းကဏ္ဍမှာတင်ဆက်မြေတွေကပြန်ပေးတာကဒီလောက်ပြန်ပေးဖို့စစ်စစ်ထားတာကဒီလောက်ဆိုပြီးတောင်သူတွေကိုကိန်းကနန်းတွေအခိုင်အမာချပြပေးခဲ့တာဟာတိမ့်ဆဲမြေပြဿနာတွေကိုဖြေရှင်းတာမျိုးမဟုတ်ပဲအရင်အစိုးရအနေနဲ့တောင်သူတွေကိုလှုပ်ပေးခဲ့တဲ့ဆိုတဲ့ကောင်းကွက်ကလေးတွေကိုအစထုတ်ပြီးနိုင်ငံရေးမတည်ငြိမ်အောင်တစ်ဖက်တစ်လမ်းကထိုးနှက်လာနိုင်တာကြောင့်အစိုးရအသည့်အနေနဲ့ဒီကိစ္စကိုလစ်လို့မရှိဘဲအရင်အစိုးရကပြန်ပေးဖို့စစ်စစ်ထားတယ်ဆိုတဲ့ကိစ္စတွေကိုမှန်ကန်မှုရှိမရှိပြန်ဆန်းစစ်ဖို့လိုအပ်ကြောင်းတင်ပြခဲ့ပြီးဖြစ်ပါတယ်အခုအခါမှာအစိုးရသည်ပြန်လည်ဖွဲ့စည်းပြီးတလကျော်ကာလမေလဒုတိယဘက်ထဲမှာပဲဒုတိယသမ္မတနှစ်ကဥက္ကဋ္ဌဒုတိယဥက္ကဋ္ဌနေရာတွေမှာပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတို့ပါဝင်ပြီးအဖွဲ့ဝင်တွေအဖြစ်ကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတယံဇတ်တနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတွေပါဝင်တဲ့လေယာဉ်မြင့်နဲ့အခြားမြေတွေတိမ့်ဆဲချင်းခံရမှုများပြန်လည်စစ်စီရေးဗဟိုကော်မတီကိုဖွဲ့စည်းခဲ့တာတွေ့ရပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်မှာမြေယာတိမ့်ဆဲခံရမှုတွေကိုပြန်ပေးဖို့အတွက်မြေအသုံးချမှုစီမံခန့်ခွဲရေးကော်မတီဆိုတာကိုဖွဲ့ခဲ့ပါတယ်။တကယ်တမ်းမြေယာတွေပြန်ပေးတဲ့နေရာမှာအသိမ်းခံရတဲ့တောင်သူတွေလက်ထက်ပြန်မရောက်တာတွေလည်းရှိနေပါတယ်။အဲ့ဒီအတွက်အစိုးရတဲ့လက်ထက်မှာဖွဲ့လိုက်တဲ့ပြန်လဲစစ်စီရေးကော်မတီရဲ့အဓိပ္ပာယ်ဟာမဖြေရှင်းရသေးတဲ့ကိစ္စရောဖြေရှင်းပြီးသားမြေယာပြဿနာတွေအားလုံးကိုပါပြန်လဲစစ်စစ်မယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်တဲ့အတွက်တောင်သူတွေအားလုံးရောတောင်သူရေးဆောင်ရွက်နေသူတွေကပါကြိုဆိုကြပါတယ်။မြေယာတင်ဆက်ခံရမှုမှာတက်ကတင်ထားတဲ့မြေယာတွေကအများကြီးဖြစ်နေတဲ့အတွက်ဒီအဖွဲ့မှာတက်ကိုစလေတွေပန်းအောင်ဖွဲ့စည်းထားတာကလည်းကောင်းမွန်လှပါတယ်။တက်ကိုစလေအနေနဲ့ညွန်ကြားချက်အရသာပါရပြီးသူ့ရဲ့သဘောထားနဲ့အကြံပြုချက်တွေကိုကာကွယ်ရေးဝန်ကြီးဌာနကအလေးမထားဘူးဆိုရင်တော့တက်ကိုစလေပါလာလဲအလကားပဲဖြစ်မှာပါတက်သိမ့်မြေကိစ္စဟာကာကွယ်ရေးဦးစီးချုပ်အပေါ်မှာပဲမူတည်နေတာဖြစ်တဲ့အတွက်အစိုးရကကာကွယ်ရေးဦးစီးချုပ်နဲ့လယ်ယာမြေပြဿနာတွေမှာဘလောက်အထိစကားပြောနိုင်မလဲဆိုတဲ့အချက်ပေါ်မှာမူတည်သလိုဒါဟာအရေးကြီးဆုံးကိစ္စလည်းဖြစ်ပါမယ်။ကာကြုံနဲ့အစိုးရဆွေးနွေးညှိနှိုင်းမှုပေါ်မူတည်ပြီးဒီကော်မတီရဲ့ပြန်ပေးနိုင်တဲ့အတိုင်းအတာအကန့်အသတ်အကျယ်အပြန့်ကလည်းအဲ့ဒီအပေါ်မှာပဲအဖြေပေးနိုင်မှာဖြစ်ပါတယ်။တပ်သိမ်းမြေကိစ္စတွေအတွက်ကာကြုံအနေနဲ့ဘလောက်အထိလက်ဆုပ်ဖြေပေးနိုင်မလဲဆိုတဲ့ညှိနှိုင်းမှုနဲ့ပတ်သက်ပြီး88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးမျိုးတန်ကပြောပါတယ်။
ကာကွယ်ရေးဦးစီးချုပ်ကတက်တစ်ခုတည်းလိုအပ်ထားတဲ့ပို့ပြီးတော့တင်ထားတဲ့မြေတွေကိုပြန်ပေးဖို့ဒီသဘောတူရမယ်။နောက်ပြီးတော့တိုက်ရဲစီးပွားရေးတွေလုံခြုံဆောင်ရွက်ဖို့အတွက်စိုက်ပျိုးရေးတွေမွေးမြူရေးတွေရာဘာစိုက်ခင်းတို့တီယိုစိုက်ခင်းတို့အဲ့ဒါမျိုးတွေလုပ်ထားတဲ့ဧကပေါင်းထောင်နဲ့ချီတဲ့စီးပွားရှာတဲ့တင်ထားတဲ့မြေတွေကိုပြန်ပေးဖို့သဘောတူရမယ်။အဲ့လိုပဲတက်ကဘိုလ်ချုပ်ကြီးတွေနာမည်နဲ့တုံ့ပြန်သူတို့ရဲ့ဇနီးမယားတွေနာမည်နဲ့တတိပုဂ္ဂလတင်ထားတဲ့မြေတွေကိုဥပဒေနဲ့မညီလဲတဲ့တင်ထားတာတွေဖြစ်ခဲ့ကြပြန်ပေးဖို့သဘောတူပါမယ်။ဥပဒေနဲ့အညီလှုပ်ဆောင်ပေးဖို့သဘောတူပါတယ်ဆိုတော့အဲ့ဒါတွေအားလုံးပြည
်လင်းမယ်။အရက်ဖန်မြေအားသိန်းကိစ္စတွေမှာလည်းဒေသတွင်းဆိုင်ရာအခြေအနေတွေပါပံဝင်ပတ်သက်နေပြီးလူမှုအတွက်လည်းရေရှည်တီးခံနိုင်ဖို့ခဲရင်တဲ့လက်ဘရောင်းတောင်ကိစ္စတို့နီကယ်ဆက်ယုံကိစ္စတို့လိုမဖြစ်မနေဖြေရှင်းရမယ့်ပြဿနာတွေကလည်းရှိနေပါသေးတယ်။မြေအားသိန်းနဲ့နိုင်ငံရင်းနှီးမြှုပ်နှံမှုတိုက်ရိုက်ပတ်သက်နေတဲ့ကိစ္စတွေမှာလည်းစနစ်တကျကင်တွယ်ဖြေရှင်းပေးရမှာဖြစ်ပါတယ်။ဒါတွေကလည်းပြန်လဲစစ်စစ်ရေးကော်မတီနဲ့ပတ်သက်ပြီးအကြက်တဲတွေ့နိုင်တဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်။ကြံတဲ့မြေယာသိမ်းကိစ္စတွေကိုအောင်မြင်စွာကင်တွယ်နိုင်ဖို့ကပြဿနာသိမ်းမရှိနိုင်ပေမဲ့အောက်ခြေမြေစင်းဝန်ထမ်းတွေနဲ့ထွေရုပ်ဝန်ထမ်းတွေလှက်ပတ်ထားတဲ့ကိစ္စတွေကိုအတိမယူပဲအမှန်တရားနဲ့နှီးဆက်အောင်အောက်ခြေကအချက်လက်တွေကိုတေချာရယူနိုင်ဖို့မြေပြင်ကိုတိုက်ရိုက်ဆင်းဖို့လိုပါမယ်။အရင်အစိုးရဖွဲ့ခဲ့တဲ့စုံစမ်းရေးကော်မတီလိုအောက်ခြေတော်ဆင်းပါရဲ့ပြဿနာရဲ့အားလုံးကိုစုံစမ်းသွားတာမဟုတ်ပဲတစုတစ်ဖွဲ့လောက်နဲ့တွေ့ပြီးပြန်သွားတာမျိုးတော့မလုပ်သင့်တော့ပါဘူး အများအားဖြင့်အခြားတာဝန်တွေပါဆောင်ရွက်နေရတဲ့ပြန်လဲစစ်ဆေးရေးဘုတ်ကော်မတီတွေအနေနဲ့အောက်ခြေအထိစုံစမ်းစစ်ဆေးတာတွေမလုပ်နိုင်ရပါဘူး။အစိုးရကနေလုပ်ရင်လည်းရကြေးအုပ်ချုပ်ရေးမှုတွေကနေစင်ကဲစင်ကဲသွားတဲ့အတွက်အခြေအနေမှန်ကိုမရနိုင်ပါဘူး။ဒါကြောင့်အဂတိကင်ကင်လုပ်ပေးနိုင်မှာကပါတီဝင်တွေပဲရှိပါမယ်။ ဒီလူတွေကလည်းညွှန်ကြားချက်မပါရင်မလုပ်ရဲတာကြောင့်ပြန်လဲစစ်ဆေးရေးကော်မတီအတွက်အသေးစိတ်သတင်းအချက်လက်တွေရရှိအောင်ဘိုးကော်မတီကညွှန်ကြားချက်တွေကိုအမြန်ဆုံးထုတ်ပြန်ပြီးအကောင့်ထဲပေါ်ဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။